ပြည်တွင်းကနိုင်ငံခြားကုမ္ပဏီတွေနဲ့ NGO အခြေပြု project လုပ်ငန်းဖြတ်သိမ်းတာတွေဒီလပိုင်းမှာအရင်ကနဲ့စာရင်ပိုများလာတယ်လို့ကုမ္ပဏီရေးရာဝန်ဆောင်မှု MES လုပ်ငန်းလုပ်ကိုင်နေသူတွေက VOA ကိုပြောပါတယ်။နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေစိုးရိမ်လာတာကအခုလိုနိုင်ငံခြားကုမ္ပဏီတချို့လုပ်ငန်းတွေဖြတ်သိမ်းနေရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းကုမ္ပဏီရေးရာကျွမ်းကျင်သူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကုမ္ပဏီအကြံပေးလုပ်ငန်းတွေအနေနဲ့အခုနောက်ပိုင်းမှာလုပ်ငန်းဖြတ်သိမ်းဆင်းရှင်းလင်းတာတွေပို့ပြီးတော့လှုပ်လာရတယ်လို့ကုမ္ပဏီရေးရာအကြံပေးလုပ်ငန်း MES ကုမ္ပဏီမှာလုပ်ကိုင်နေသူတွေက VUE ကိုပြောပါရတယ်။ဒါလိုမျိုးလုပ်ငန်းဖြတ်သိမ်းနေတဲ့ကုမ္ပဏီတွေဟာနိုင်ငံသားပိုင်တွေများတယ်လို့အရက်ဖက်ခြေပြု NGO ငွေကြီးနဲ့လက်ပတ်နေတဲ့စီမံကိန်းအခြေပြုကုမ္ပဏီတွေလည်းပါဝင်ပါတယ်။နိုင်ငံတကာကလှူဒါန်းတဲ့ရန်ပုံငွေနဲ့လက်ပတ်နေတဲ့ကုမ္ပဏီတွေပါတယ်လို့နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကြောင့်ဆက်ပြီးတော့လက်ပတ်လို့မရတော့တဲ့လုပ်ငန်းတွေလည်းပါနေတယ်လို့ကုမ္ပဏီမှတ်ပုံတင်ဝန်ဆောင်မှုလုပ်ငန်း MES ရဲ့တာဝန်ခံတူကပြောပါတယ်ကိုဗစ်ကာလထက်အခုလိုမျိုးပြည်ခါရီများလာတဲ့အချိန်မှာနိုင်ငံခြားယင်းနှိမ့်ညွန့်နှံမှုတွေကိုဆွဲဆောင်ရတာကပိုပြီးတော့ခက်ခဲလာတယ်လို့လည်းသူကပြောပါတယ
် based on scenario client မှာပဲရှိနေဆိုလို့ရှိရင် new investment လုပ်တဲ့ဟာကဒီ after group မှာဆိုတော့တခုလောက်ပဲရှိပါဖြတ်သိမ်းနေရတာဆောင်ဖြစ်သွားတယ်ဖြတ်သိမ်းနေရဟိုမနေ့ကတည်းက15ခုအဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်ဖြတ်သိမ်းကိုပို့ပြီးတော့ဟို more focus ထားပြီးတော့ဟိုလုပ်ပေးနေရတာဖြစ်တယ်ပေါ့နော်အဲ့ဒါတင်ကောင်းကြပါပေါ့
ကုမ္ပဏီရေးရာဝန်ဆောင်မှုလုပ်ငန်း MES ရဲ့တာဝန်ခံတူပြောသွားတာပါကုမ္ပဏီစင်းရှင်းလင်းဖြတ်သိမ်းမှုတွေနဲ့အတူလူမွေးစင်းခံယူလျှောက်ထားမှုတွေလည်းရှိနေပါတယ်တချို့တရုတ်ကုမ္ပဏီတွေကတော့လုပ်ငန်းဖြတ်သိမ်းတဲ့ကုန်ကျစရိတ်နဲ့နိုင်ငံရေးအခြေအနေကိုဆက်ပြီးတော့စောင့်ကြည့်နေတယ်လို့ကုမ္ပဏီစင်းရှင်းလင်းဖြတ်သိမ်းရေးအရာရှိတူဖြစ်တဲ့ဦးမျိုးသက်ထွန်းက VUE ကိုပြောပါတယ
်နိုင်ငံခြားကုမ္ပဏီစက်များကတော့သူကဘယ်လိုဖြစ်ရလဲဆိုတော့စောင့်ကြည့်နေသေးတယ်ပေါ့ဗျာဖြတ်လိုက်တဲ့ကုန်ကျစရိတ်တွေများတယ်ကြည့်ကြည့်ဆောင်ရည်ရမှာကုမ္ပဏီဟာလားဆိုရင်ဒါမှမဟုတ်ဆက်နေတဲ့ကြေးကုမ္ပဏီဆိုင်ယူတာနဲ့ပြီးတော့တကယ်ပြီးကျရတာနဲ့သဘောများတယ်အဲ့ဒါကြောင့်မတိုက်ဘူးအဲ့ဒါသူတို့နေဆက်ညာစောင့်ကြည့်နေသေးပေါ့ဗျာအဲ့လိုပေါ့ငယ်ဒီရှင်ငငယ်ရှင်နေဒီပါလေဆိုတော့ကျွန်တော်ဘက်ကတော့ဒီ China ပုံများတာအဲ့လိုပေါ့ကိုယ် China ဆိုတော့အဲ့လိုသူတို့အခြားဒီ Europe ဘက်ဆိုင်တော့နည်းနည်းတော့ဟိုပြုပင်းပါကြော်ရတာရေးချီရမဟုတ်ဆိုတော့ဒီဖြတ်သိမ်းနေဖြတ်သိမ်းဆော့မယ်ဆိုတဲ့ဟာကိုနေပါတယ်နော်ဟုတ်
ကုမ္ပဏီဖြတ်သိမ်းတဲ့လုပ်ငန်းတွေထဲမှာပြည်ပအထည်ချုပ်လုပ်ငန်းတွေပါတယ်လို့အများစုကတော့ဝန်ဆောင်မှုပေးတဲ့ပြည်ပကုမ္ပဏီတွေဖြစ်ကြပါတယ်။စစ်တပ်ကအာဏာရယူပြီးတဲ့နောက်မှာလုပ်ငန်းရှင်တွေကိုနိုင်ငံခြားငွေကန်ဆောင်အသုံးပြုခွင့်နဲ့ပတ်သက်ပြီးတော့ဘိုးဘဏ်ကကန့်တက်လာပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကုန်ပိုင်းမှာပို့ကုန်သွင်းကုန်လုပ်ကိုင်နေတဲ့ကုမ္ပဏီအများပြားကိုဝင်ငွေစစ်ဆေးတာတွေလုပ်ခဲ့ရပါတယ်။ပို့ကုန်ကရတဲ့နိုင်ငံခြားငွေတန်း900ကျော်ကိုစင်းရှင်းပေးဖို့ကုမ္ပဏီ600ကျော်ကိုဘိုးဘဏ်ကသတိပေးခဲ့တာပါ။ငွေကြေးမူဝါဒအပြောင်းလဲများတာငွေလဲနှုတ်မတိငိမ့်တာပို့ကုန်အမှားအော်ဒါမရတာတွေကပြည်တွင်းကနိုင်ငံခြားကုမ္ပဏီတွေနဲ့ NGO အခြေပြု project တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့လုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင
်ဗျမြန်မာနိုင်ငံတွင်းကနိုင်ငံခြားကုမ္ပဏီတချို့အခုလက်တလောမှာဖြတ်ပိုးပြီးတော့ဖြတ်သိမ်းလာနေတဲ့အခြေအနေကိုကိုသားညုံပြောပြသွားတာဖြစ်ပါတယ်